ကရင်ပြည်နယ်ဖျားသုံးစုမြို့နယ်ထဲမှာရှိတဲ့ DKBA ဒီမိုကရေစီကရင်အကျိုးပြုတက်မတော်ဒေါနာအနောက်ချမ်းအမတ်နဲ့စစ်ကွက်ခဲရေးနီးပြူဟာမူဘုံမူကြီးစောအေဝမ်ရဲ့နေအိမ်ခြံဝင်းကိုစစ်ကောင်စီကဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတချို့ကပြောပါတယ်။နေအိမ်ပြိုပြတ်သွားပြီးခြံဝင်းတွေကခရိယံဖျားရှိခိုးကြောင်လဲထိခိုက်သွားတဲ့အကြောင်းဗီဒီယိုမြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်ဖျားသုံးစုမြို့ပြောင်မထိန်ကျေးရွာအုပ်စုကျိန်ချောင်းကျေးရွာနေ DKBA ဒေါနာအနောက်ချမ်းအမှတ်နှစ်စစ်ကိုကဲရဲနီးပြူဟာမူဘုံမူကြီးစောအေဝမ်းရဲ့နေအိမ်ခြံဝင်းထဲကိုဇန်နဝါရီလ22ရက်နေ့မနေ့တနားရီကျော်အချိန်လောက်မှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုလုပ်ခဲ့တာပါလူသေဆုံးမှုမရှိပေမဲ့အဆောက်အဦတွေအားလုံးပျက်စီးသွားခဲ့ကြောင်းဒေသခံတဦးကအခုလိုပြောပြပါတယ
် DKBA ဟိုအေဝမ်းလေဟာဒါအေဝမ်းအင်းကိုဟိုဘုံနဲ့လေရင်လေးစီးနဲ့တိုက်လေရင်လည်းဘုံကျဲရတယ်လေသူသူဝင်နေတော့သူတို့ရုပ်ပြည်လာချတယ်ဘာမှလည်းပြဿနာမရှိဘူးကျဲရတော့အိမ်ဒီကိုလုံးတော့ပြက်စီကိုပြက်စီကြကုန်တယ်အေဝါနုဒိသာဆိုတော့မထီဘူးသူတို့လွတ်သွားတာသူတို့ဘာမှလည်းဟိုဟိုနင်းတော့မရှိဘူးဟိုပြဿနာကမရှိဘူးနဲ့ဘလူဘလူဘလူကြီးလို့ရုပ်ပြည်လာတော့ဟိုလက်ပြုတ်ကလည်းမသိဘူးအဲရကိုချီမောက်ကုန်တယ်ကောအဲသူအဲအကြီးကြီးပဲဟုတ်ဟုတ်ဘုရားကျောင်းဘုရားကျောင်းမှာပေါ့ဘုရားကျောင်းဘုရားကျောင်းသူ့အိမ်နဲ့တဝန်းထဲမှာပဲကောအဆောက်အဦဆိုကိုချီမောက်ကုန်တယ်ဘာမှလုပ်လို့မရဘာမှလုပ်လို့မရတော့ချီမောက်ကုန်တယ်ဘာမှပြည့်ရတယ
်ဘုရားသုံးစုဒေတာမှာမတည်ငြိမ်မှုတွေဖြစ်နေပြီးနေကြားဆောက်တက်ခိတ်လဲဘုံကွဲတက်ခိတ်ခံရတာတွေရှိတယ်လို့လဲဆိုပါတယ
်အခုဖြစ်နေတာသုံးစုထဲမှာလည်းဖြစ်နေတာပဲကောနည်းနည်းဘုံကွဲတာတော့မဟုတ်ဘူးလေဒီရစ်ချိတ်မှာဘုံကွဲတယ်ဒါချာတော့ဘုံနဲ့တော့ဒီရတော့
အခုလေချောင်းကနေတက်ခိုက်ခံရတဲ့ DKBA ခေါင်းဆောင်စောအေဝမ်းဟာ2020ပြည့်နှစ်ကိုဗစ်ကပ်ရောဂါကာကွယ်တားဆီးရေးလုပ်ငန်းတွေမှာပါဝင်ကူညီဆောင်ရွက်ပေးခဲ့တာကြောင့်ဘုံမူကြီးစောအေဝမ်းကိုအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမှုကဂုဏ်ပြုလက်မှတ်ပေးခဲ့တာရှိသလိုငင်းညာရေးဆွေးနွေးပွဲတွေမှာလည်းစစ်ကောင်စီဘက်ကခေါင်းဆောင်တွေနဲ့ဘုံမူကြီးအေဝမ်းတို့ဟာနှိစက်မှုတွေရှိခဲ့တယ်လို့ဆိုပါရယ်ဒီဖြစ်ရပ်အပြီးမှာတော့ DKBA တပ်သားတွေကနေအိမ်ဝင်းကိုလာရောက်စစ်ဆေးကြည့်ရှုခဲ့ပြီးဒီလိုဘုံကျဲတက်ခိုက်ခံရတာကိုကြေနပ်မှုမရှိဘူးလို့လည်းဒေသခံတွေကပြောကြပါရယ်ဘုရားသုံးစုဒေသမှာတော့တိုက်ပွဲတွေပြင်းထန်နေတာကြောင့် KNU ဘက်ကဇန်နဝါရီလ16ရက်နေ့ကစပြီးဘုရားသုံးစုကြာရင်စိတ်ကြီးလမ်းမှာခီးသည်တင်ကားတွေတွာလာတာမလို့ဖို့တားမြစ်ထားပါရယ်စစ်ကောင်စီဘက်ကလည်းတံပြူစည်းရက်နဲ့ကြာရင်စိတ်ကြီးလမ်းကိုတော်လာတာမလုပ်ဖို့တားမြစ်ထားပါတယ်ဒေသခံတွေကတော့စိုးရိမ်ထိတ်လန့်စွာနေထိုင်နေရပြီးဇန်နဝါရီလ22ရက်နေ့မှာလေရင်တွေထပ်ပြီးလာတဲ့အတွက်တခြားကျေးရွာတွေပါလေချောင်းကနေဘုံကျဲတိုက်ခိုက်ခံရမှာကိုဆိုတာကြောင့်ဖျားသုံးစုဒေသကကြောက်လန့်ကူတွေတဲကိုတွားရောက်ပုံအောင်နေထိုင်နေကြပါတယ်ရှင်